ကျွန်တော်ညွှန်ဝေးအောင်ပါခင်ဗျာ။အမေရိကန်နောက်ဘက်ကမ်းရိုးတန်းပြည်နယ်၃ခုမှာအခုချိန်ထိလောင်ကျွမ်းနေတဲ့တုံးမီကြောင့်တည်ဆုံးသူအရေအတွက်တိုးလာတယ်လို့နောက်ဆက်တွဲအဖြစ်အစုံနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေရင်ဆိုင်လာရတယ်လို့မီးပေးတဲ့ဒေသကအမေရိကန်မြန်မာမိသားစုဝင်တချို့ပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်တော်စုနောက်ဘက်ချမ်းတုံးမီလောင်ကျွမ်းနေတဲ့ပြည်နယ်တွေထဲမှာကယ်လီဖိုးနီးယားပြည်နယ်ကအများဆုံးဖြစ်ပြီးအော်ရီဂွန်ဝါရှင်တန်ပြည်နယ်တွေမှာလည်းအခုချိန်ထိဆက်လက်လောင်ကျွမ်းနေဆဲဖြစ်ပါတယ်။တရာဒီဂရီဖာရင်ဟိုက်ကျော်ရှိတဲ့ပူပြင်းလွန်းတဲ့ရာသီဥတုကြောင့်အဲ့ဒီပြည်နယ်တွေမှာဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့တပြိုင်တည်းထဲလိုလိုမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ Los Angeles မြို့မှာနေတဲ့ဆရာဝန်တူဦးဖြစ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဒီမီးက California State ကစလောင်တာပဲတစ်ဆက်ထဲမှာပဲဟို Oregon ကသူတို့လည်းလောင်တာပဲနောက် Washington ဘက်မှာလည်းလာပါပဲအဲ့ဒီ Bay Area San Francisco ဘက်မှာလည်းလောင်တာပဲတစ်ချိန်ထဲမှာလည်းလောင်ကြတာကူးသွားတာမဟုတ်ဘူးဗျတစ်ချိန်နဲ့တနေရာမှာတို့ကလောင်သွားတာဘာဖြစ်လို့လဲဆိုတော့အရန်ပူလို့အဲ့ဒီအချိန်တုန်းကမီးစလောင်တုန်းကဆိုရင်ကျွန်တော် temperature လို့ရှိရင်ဟာလာ100ကျော်တယ်ဟို104 130ထိတောင်ကျွန်တော်တို့ကအရန်တို့ကပူတယ်အရန်ပူတဲ့အချိန်ဖြစ်တော့အဲ့ဒါမှာမီးထလောင်တော့တာ
ကယ်လီဖိုးနီးယားနဲ့ကယ်လီယာအော်ရီဂွန်ပြည်နယ်တွေမှာဒီရက်ပိုင်းလေငြိမ်သက်တာကြောင့်တော်မီလောင်နေတဲ့နေရာတချို့ကိုမီးသားသမားတွေထင်းချုပ်လာနိုင်ပေမဲ့တည်ဆုံးသူအရေအတွက်တိုးလာနေပြီးပျောက်ဆုံးနေသူတွေလည်းဆက်ရှိနေသေးတယ်လို့မီးပေးတံကနေခိတထွက်ပြီးတင်းရှောင်လာရတဲ့မွန်လာလာမြို့ကန်ဂျပန်စားသောက်ဆိုင်ပန်ရှင်ကိုထွန်းထွန်းကပြောပါတယ
်အော်ဒီမှာမီးလောင်တာက98000လောက်လောင်တယ်အကြီးစားမီးလောင်မှုက6ခုလောက်ရှိတယ်ဒါမျိုးရာသီဥတုက၄မတိုက်တော့သူစူးစမ်းပြီးတော့ထိန်းထားတယ်အဲလောင်တဲ့မီးကြီးတွေကအခုပဲ80ရာခိုင်နှုန်းကထိန်းနိုင်တယ်ပေါ့နော်ဒီမာရီယန်ကောင်တီမှာလောလောဆယ်စီးရင်းက9ရောက်စီတယ်အဲဒါဇင်နဲ့ချီပြီးကြောက်နေတယ်စီးတယ်ဆိုတာလွန်ခဲ့တဲ့4ရက်လောက်တော့မီးကရုပ်ပြည့်ရဲ့လူချင်းတွေတိုက်တဲ့အချိန်မှာမီးကတအားမြန်တယ်ကတချို့နေရာတွေပါလေမြန်တော့ကြီးချင်းကိုမရလိုက်တာတချို့ကကျွန်တော်တို့ကတော့ကြီးရတာပေါ့ဗျအိမ်ပြထားပြီးတော့အခုတော့ပေါ်လွန်မြင့်မှာရောက်နေတာ3 4ရက်ရှိ
အမေရိကန်ပြည်တွင်းသတင်းတွေအရဒေသစံတော်ချိန်တနင်္ဂနွေမွန်လွဲပိုင်းအထိတော်မီကြောင့်တည်ဆုံးသူအနည်းဆုံး33ဦးရှိပြီးမီးလောင်ဧရိယာတွေကဒါဇင်နဲ့ချီတဲ့ဒေသခံတွေပျောက်ဆုံးနေစေဖြစ်ပါတယ်။အမေရိကန်တော်မီလောင်ကျွမ်းမှုသမိုင်းမှာဒီနှစ်ဟာအဆိုးဆုံးပဲလို့ဒေသဆိုင်ရာမိသားဌာနတွေကသုံးသပ်ထားပြီးနောက်ဆက်တွဲအကျိုးဆက်အဖြစ်ကောင်းငင်မှာလွင့်နေတဲ့မီးခိုးပြားတွေကြောင့်အဆုံနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာတွေကြုံလာနိုင်တာကိုသတိထားကြဖို့ကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်။
ကိုကျွန်တော်တို့ကောင်းကင်ဘုံမော်ကြည့်လိုက်မယ်ဆိုရင်တခါတည်းကိုအမီခိုးတွေအုပ်နေတယ်ကြာနေတော့မတွေ့ရဘူးဖြစ်နေတယ်မီခိုးတွေကတော်တော်ကိုအုပ်တာကျွန်တော်အဲလီမြို့ထဲမှာဆိုလို့ရှိရင်လမ်းမပေါ်မှာရော့ဒီအိတ်ဝင်းထဲမှာရော့ပြားတွေအကုန်လုံးကျတယ်ဗျအဲ့ဒီပြားတွေကျတော့အခုဆိုလို့ရှိရင်ကယ်လီဖိုးနီးယားအစိုးရရော့အဲလီအစိုးရရော့ကြီးညာထားတာ unhealthy air မတန့်ရှင်းတဲ့လေတွေရှိတယ်ပြင်မထွက်ကြတဲ့ဆိုအခုအတူတကင်းအက်စမာဒီတော့ယဉ်ကျေးယောဂါရှိတဲ့လူဆိုလို့ရှိရင်အဲ့ဒီပြာတွေနဲ့ဆိုရင်တော့မရဘူးအဲ့ဒီပြာတွေကြောင့်နာစီးမယ်ချောင်းဆိုးမယ်ဒါကြောင့်မို့အခုဆိုကျွန်တော်တို့ကအိမ်ကိုတိတ်မထွက်ရဲကြဘူးမထွက်ခိုင်းဘူ
းကိုဗစ်ကူးစက်မှုရင်ဆိုင်နေရတဲ့အခုလိုကာလမှာကာယယောဂါအပြင်တောမီအန်ဒီရဲ့ပါဂျုံလာတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုလို့ဖြစ်လာရတယ်လို့မီဗီအန်ဒီရဲ့ကိုတင်းဆောင်ရင်အော်ရီဂွန်ပြည်နယ်တဲ့ကဒေါ့တလန်မြို့မှာခိတခိုလုံနေရတဲ့ကိုထွန်းထွန်းကသုံးသပ်ပါလေ
ကျွန်တော်ကိုယ်တိုင်ကြည့်ရင်ကျွန်တော်တို့မိသားစု restaurant လေးဖွင့်ထားတာကျွန်တော်တို့ဆိုင်ဖွင့်နိုင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့နေတဲ့အိမ်ကလည်းပြီးရတယ်ဆိုင်ဖွင့်တဲ့နေရာကလည်းဒီကအန်ဒီရဲ့ဇုံလည်းမပါတော့မယ်အဲ့လိုနေရာဆိုအဲ့မှာလည်းမိဘတွေနဲ့မိဘတွေရှိနေတော့စားတောက်ဆိုင်ဆိုတာလူလာစားမှရောင်းရတာဟာမျိုးကိုရကိုဗစ်ကလည်းရှိတစ်ဖက်ကမိဘကလည်းရှိအဲ့တော့ကျွန်တော်တို့ဆိုင်ပိတ်တာထို့တူပဲဒီဝိုင်းလုံးလမ်းတချို့ဆက်ယုံနေပြေးရတဲ့အလုပ်သမားတွေပြန်လွတ်ရတယ်အတော်ထိခိုက်ပါတယ
်အမေရိကန်နောက်ဘက်ကမ်းရိုးတန်းပြည်နယ်ကမြို့ကြီးတွေဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်က Los Angeles San Francisco မြို့တွေဝါရှင်တန်ပြည်နယ်က Seattle မြို့နဲ့ Oregon ပြည်နယ်က Portland စတဲ့မြို့တွေရဲ့စင်ကြေဘုံနဲ့တောင်ပေါ်တစ်တောဝိုင်းတစ်ဝိုက်မြေအေကာပေါင်း 4.6 တန်းကျော်မှာတောင်မီလောင်ကျွမ်းမှုပေါင်း 100 ကျော်ဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီပြည်နယ်တွေကတောင်မီကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေနဲ့အခြားကျွမ်းကျင်ဝန်ထမ်းစုစုပေါင်း3000လောက်တာဝန်ယူလှုပ်ဆောင်နေကြပါတယ်ခင်ဗျာ